မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ COVID-19 ကပ်ရောဂါကြောင့် Google Pixel Smartphone သစ်ထုတ်လုပ်မှုနည်းပါးနိုင်ဆိုတဲ့သတင်း Crisis for the Future အစီအစဉ်တွင်ပါဝင်တဲ့ထူးချွန်ကြောင်းသားတွေထဲကအမတ်အများဆုံး10ဦးကိုစုချီးမြှင့်ခဲ့ဆိုတဲ့သတင်းတထောင်ချက်အထက်ငွေဖြည့်ပါက Oridu အချင်းချင်းတညလုံးအကန့်အသတ်မရှိအခမဲ့ဖုံးပြောနိုင်မယ်ဆိုတဲ့သတင်းစတာတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပရမောသောသတင်းတပုံအနေနဲ့ COVID-19 ကပ်ရောဂါကြောင့် Google Pixel Smartphone သစ်ထုတ်လုပ်မှုနည်းပါးနိုင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google ဟာဒီနှစ်အတွင်း Pixel 5 Smartphone အလုံးကြီးတက်တန်းအောက်ပဲထုတ်လုပ်ဖို့စီစဉ်ထားတယ်လို့သတင်းရင်းမြစ်တွေက Nikkei Asia ကိုပြောခဲ့ပါတယ်။ Pixel 5 Smartphone အလုံးကြီး10သိန်းလောက်ပဲထုတ်ဖြစ်မယ်လို့လည်းသတင်းရင်းမြစ်တွေကပြောခဲ့ပါတယ်။ Google ဟာ Pixel 4a ကိုမိတ်ဆက်ခဲ့ပြီးတဲ့နောက်မှာ Pixel 4a 5G ကိုလည်းမိတ်ဆက်ခဲ့ပါတယ်။ Google ဟာဖုန်း3မျိုးအတွက်အလုံးကြီး3သန်းလောက်ပဲထုတ်လုပ်ဖွယ်ရှိပါတယ်။မနစ်က Google ရဲ့ဟန်းဆက်ရောင်းအားကသတ်မှတ်ချက်အောက်ကျဆင်းခဲ့ပြီးတော့ Coronavirus ကပ်ရောဂါကြောင့်ဈေးကွက်ဝယ်လူအားလည်းကျဆင်းနေပါတယ်။ဆက်လက်ပြီး Skycee for the Future အစီအစဉ်တွင်ပါဝင်တဲ့ထူးချွန်ကြောင်းသားတွေကအမတ်အများဆုံး10ဦးကိုစုချီးမြှင့်ခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Huawei မြန်မာရဲ့ CSR အစီအစဉ်တစ်ခုဖြစ်တဲ့ Skycee for the Future 2020ရဲ့ပိတ်ပွဲအခမ်းအနားကိုအောင်မြင်စွာကျင်းပခဲ့ပြီးတော့ပိတ်ပွဲအခမ်းအနားမှာမြန်မာနိုင်ငံရဲ့ Skycee for the Future 2020အစီအစဉ်မှာပါဝင်ခဲ့ကြတဲ့ထူးချွန်ကျောင်းသားကျောင်းသူ38ဦးကိုဂုဏ်ပြုချီးမြှောက်ခဲ့ပြီးတော့အမတ်အများဆုံး10ဦးကိုရွေးချယ်ကစုချီးမြှင့်ခဲ့ပါတယ်။ယခုနှစ်မှာ Skycee for the Future အစီအစဉ်ရဲ့တင်ကြားရေးကို online platform ပေါ်ကနေတဆင့်ပြုလုပ်ခဲ့ရတော့လေမြန်မာနိုင်ငံပညာရေးဝန်ကြီးဌာနအမျိုးသားပညာရေးမူဝါဒကော်မရှင်နဲ့ပေါမောက်ခချုပ်များကော်မတီတို့ရဲ့ပံ့ပိုးမှုတွေနဲ့အတူစက်တင်ဘာလ25ရက်မှာ online သင်တန်းကိုအောင်မြင်စွာသင်ကြားပို့ချနိုင်ခဲ့တယ်လို့လည်းသိရပါဗျ။သင်ကြားမှုအစီအစဉ်နဲ့ပတ်သက်ပြီးတော့ပါဝင်ကြတဲ့ကျောင်းသားကျောင်းသူတွေက 5G, AI, Huawei HMS Core နဲ့ Cloud Computing စတဲ့အခြေခံဘာသာရပ်၄ခုကိုသင်ယူကြရပြီးတော့အဓိကဘာသာရပ်၃ခုဖြစ်တဲ့ 5G, AI, Clouding ဘာသာရပ်များအနက်တစ်ဘာသာကိုရွေးချယ်သင်ယူခဲ့ကြကြောင်းသင်ကြားရေးတွင်အပိုထပ်ဆောင်းလေ့လာမှုအနေနဲ့ Cyber Security, Digital Trend, Digital Economy, Strategic Leadership နဲ့အခြားသောခေါင်းစဉ်၁၁ခုကိုလည်းလေ့လာနိုင်ခဲ့တယ်လို့လည်းသိရပါတယ်။ဒါ့အပြင်နိုင်ငံတကာမှာ၃လေ၃ထရှိတဲ့အတွေ့အကြုံတွေကိုသိရှိနိုင်ဖို့အတွက်အောင်မြင်တဲ့နိုင်ငံသားလုပ်ငန်းရှင်တဦးနဲ့တွေ့ဆုံမေးမြန်းနိုင်တဲ့အစီအစဉ်လည်းပါဝင်ခဲ့တယ်လို့လည်းသိရပါတယ်။သင်ကြားရေး၅ရက်မြောက်နေ့တွင် Huawei မြန်မာရဲ့ဝန်ထမ်းတွေကကုမ္ပဏီလက်ပတ်ပုံမြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်မိတို့ပံ့ပိုးနေပုံအဆရှိတာတွေကိုမျှဝေခဲ့ကြတယ်လို့လည်းသိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့တထောင်ကျပ်အထက်ဖုန်းငွေဖြည့်ပါက Oridu အချင်းချင်းတညလုံးအကန့်အသတ်မရှိအခမဲ့ဖုန်းပြောနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။တထောင်ကျပ်နဲ့အထက်ငွေဖြည့်လိုက်ယုံနဲ့ Oridu အချင်းချင်းည7နာရီကနေနနက်9နာရီအတွင်း9ရက်ဆက်တိုက်အခမဲ့ဖုန်းပြောနိုင်မှာပဲဖြစ်ပါတယ်။အဆိုပါအကျိုးခံစား권ရရှိဖို့အတွက်ငွေဖြည့်ကန် Electronic နီး Online Mobile ငွေစင်အကောင့်စသဖြင့်မိသည့်နီးနဲ့မဆိုဖုန်းငွေတထောင်ကျပ်နဲ့အထက်ဖြည့်ကရယူနိုင်မှာဖြစ်ပြီးတော့အစီအစဉ်ရဲ့သက်တမ်းကာလကို My Oridu App တွင်၎င်း *124#ကိုဖုန်းခေါ်ဆို၍တော့၎င်းစစ်ဆေးနိုင်မှာပဲဖြစ်ပါတယ်။အသေးစိတ်ကို www.oridoo.com/port/mm/nighttalky မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂါသဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မူပါ။